ကျမ်းမာတော်မူပါစေတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတွန်းတွေကပြောပြနေတဲ့အခြေအနေရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူသူစိတ်ဝင်စားမှုများပြားခဲ့တဲ့တကွက်ကတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ရမောက်ဆုံးတကွက်ကတ်တုံးကလေးကတော့ကတ်တုံးဆရာနေညိုအေးရဲ့တကွက်ကတ်တုံးကလေးပဲဖြစ်ပါတယ်ဒီတကွက်ကတ်တုံးကလေးမှာကတ်တုံးဆရာကစင်ရဲသားပြည်သူတယောက်နဲ့ခေါင်းပေါင်းပေါင်းထားတဲ့လွတ်တော်အမတ်တယောက်အပြန်အလှန်စကားပြောနေတာကိုစွဲထားပါတယ်လွတ်တော်အမတ်ကပြောပါတယ်လက်စာထက်ပို့ပြီးချမ်းသာနေတဲ့ဝန်ထမ်းတွေ့ရင်ပြောတဲ့ဒါနဲ့စင်ရဲသားပြည်သူကပြန်ပေးပါတယ်ဖမ်းမလို့လားတဲ့ဒီတော့လွတ်တော်အမတ်ကပြန်ပြောပါတယ်ရင်ကြားစစ်ပေးမလို့ပါတဲ့ဒီတကွက်ကတ်တုံးကလေးကလည်းတိတ်ကိုထိမိလာပါတယ်ငါတူအရသာဆိုအပ်တဲ့တက်လာပြီးနောက်ပိုင်းရင်ကြားစေဆိုတဲ့စကလုံးကိုတွင်တွင်သုံးခဲ့ပါတယ်။အဂရိလိုက်စားလို့ဆိုပြီးနာမည်ကြီးထိတ်သီးပိုင်းအရာရှိကြီးတွေကိုတခါမှအရေးယူတာမျိုးမရှိသေးပါဘူး။အခုဆိုရင်အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အစ်စ်ကိုလည်းဖွဲ့စည်းပြီးပါပြီ။ကော်မရှင်အစ်စ်ကစပြီးတာဝန်ယူချိန်ကနေဒီဇင်ဘာလကုန်ထိ2လအတွင်းမှာတိုင်ကြားစာ392ဆောင်းရှိခဲ့ပြီးစုံစမ်းစစ်ဆေးမှု188မှုရှိခဲ့တယ်လို့သိရပါတယ်။အရေးယူမှုအပိုင်းမှာလည်းတိုးတက်လာပြီးမဲ့တနိုင်ငံလုံးအတိုင်းအတာရအကျိုးသက်ရောက်မှုနည်းငယ်တာရှိနေသေးတယ်လို့လည်းသိရပါတယ်။စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကအာဂရိလိုက်စားမှုတိုက်ဖြတ်ရေးအောင်မြင်ဖို့တိုင်းပြည်မှာရှိတဲ့လူသီးထင်ရှားတဲ့အကျင့်ပြည့်အရာရှိကြီးတချို့ကိုရုံးတင်စစ်ဆေးအပြစ်ပေးပြဖို့လိုတဲ့အကြောင်းဒါမှလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုလူတွေယုံကြည်စိတ်ချလာမှာဖြစ်တဲ့အကြောင်းဆွေးနွေးပွဲတစ်ခုမှာပြောသွားတာဖတ်လိုက်ရပါတယ်။အိန္ဒိချင်းနိုင်ငံမှာလည်းအာဂရိလိုက်စားတဲ့အရာရှိကြီးတွေကိုစီစစ်အရေးယူပြီးထိရောက်တဲ့ပြစ်ဒဏ်တွေချမှတ်နေတာလည်းကြားရပါတယ်။နောက်ထပ်လူကြိုက်များတဲ့တကွက်ကတ်တုံးကလေးကတော့ကတ်တုံးဆရာထင်လင်းကျော်ရဲ့တကွက်ကတ်တုံးကလေးပါကတ်တုံးဆရာကနိုင်ငံမှာချိတ်ဆွဲထားတဲ့ပိုစတာတစ်ခုနဲ့အဲ့ဒီပိုစတာမှာရေးထားတဲ့စာတွေကိုဖတ်ပြီးတွေးနေတဲ့စိတ်ပရိကင်ထားတဲ့အဖိုးကြီးတယောက်ပုံကိုစွဲထားတာပါနိုင်ငံမှာချိတ်ထားတဲ့ပိုစတာမှာရေးထားတာက over 70ပြိုင်ပွဲဝင်အသင်းများတဲ့အသင်းတွေကဝင်းကြီး FC ကော်မရှင် FC ပြည်တဲ့ FC ဘိုးဘွားရိတ်တာ FC နဲ့ဓမ္မယုံ FC တရားစခန်း FC တဲ့စိတ်ပရိကင်ထားတဲ့အဖိုးကြီးတွေးနေတာက U80 ပွဲထင်ပါရဲ့တဲ့တိတ်ကိုပြောင်မြောင်းလာတဲ့တကွက်ကတ်တုံးကလေးပေါ့ငါတူအစိုးရကခန့်ထားတဲ့ဝင်ကြီးဝင်ကလေးတွေအများစုကအရွယ်လွန်နေတဲ့တက်ကြီးပိုင်းတွေများနေတာနောက်ထပ်ထက်ခန့်တဲ့ဝင်ကြီးတွေကလည်းတက်ကြီးပိုင်းတွေများနေတာတက်တက်ကြွကြွဖြက်ဖြက်လက်လက်လုံနိုင်ကိုင်နိုင်တဲ့လူငယ်တွေကိုလည်းနေရာပေးဖို့ကတ်တုံးဆရာကလှောင်ပြောင်သေရောထားတာပါနောက်တကွက်ကတ်တုံးကလေးကတော့ကတ်တုံးဆရာအေကရဲ့တကွက်ကတ်တုံးကလေးပါကတ်တုံးဆရာကထိုင်းကုန်းပေါ်မှာထိုင်းနေတဲ့လူကြီးတယောက်ကိုအောက်ကလူငယ်တယောက်ကအော်ဟစ်ကျိန်မောင်းနေပြီအော်ဟစ်ကျိန်မောင်းခံရတဲ့လူကြီးကလူငယ်ကိုနှစ်သိပ်ကသူ့ဘေးကထိုင်ကုန်အလို့မှာဝင်ထိုင်ကိုင်းပြီးမေကွန်းထုတ်နေတဲ့ပုံကိုဆွဲထားပါတယ်။ထိုင်ကုန်မှာထိုင်နေတဲ့လူကြီးကိုအောက်ကလူငယ်ကကျိန်းလိုက်တယ်။ခမည်းတော်ကိုတသက်မကြည့်ဘူးဟေးတဲ့။ဒီတော့လူကြီးကလာညီလေးထိုင်ကုန်ပေါ်တက်ပြီးအေးအေးဆေးပြောပါကွာလို့နှစ်သိပ်ပြီးလူငယ်ကိုသူ့ဘေးကထိုင်ကုန်ပေါ်မှာထိုင်ခိုင်းပြီးမေးပါတယ်။ခုနကညီလေးဘာပြောလိုက်ပါလဲနဲ့။ထိုင်ကုန်ပေါ်ရောက်သွားတဲ့လူငယ်ကပြန်ဖြေပါတယ်။ဩအစာမကြည့်တာကိုပြောတာပါတဲ့။ကတ်တုံးဆရာကနေရာရပ်သွားရင်လူတွေဘဝမိတ်တက်သွားကြပုံကိုတေးရောထားတာပါ။အရင်အာနာရှင်လက်ထက်ကပြည်သူတွေနဲ့အတူဖိနှိပ်ခံခဲ့ရတဲ့နိုင်ငံရေးသမားတို့ဟာအစိုးရအသစ်တက်လာပြီးနောက်ပိုင်းနေရာရလာကြတဲ့အခါမှာဘဝမိတ်သွားကြပါတယ်။အာနာရှင်ရဲ့အပြုမှုမျိုးတွေကိုယ်တိုင်ပြုမှုလာကြပြီးအောက်ခြေလွတ်ကုန်ကြပါတယ်။ပြောခြင်းဟာပြောဆိုခြင်းဟာဆိုကုန်ကြပါတယ်။ဒါကိုကတ်တုံးဆရာကထိထိမိမိနဲ့တေးရောထားတာပါ။နောက်တစ်ကွက်ကတ်တုံးကလေးကတော့ကတ်တုံးဆရာလမင်းရဲ့တကွက်ကတ်တုံးကလေးပါ။ကတ်တုံးဆရာကလူတစ်ယောက်ပြောလိုက်တဲ့စကားတစ်ခွန်းကိုနားထောင်ပြီးအော်နေတဲ့အခြားလူတယောက်ပုံကိုဆွဲထားတာပါပထမလူပြောလိုက်တာကအမှုဖွင့်ထားတာကိုပိတ်ချင်သလားတက်တဲ့ကံပစ္စည်းကိုမျက်လဲပြချင်သလားစေးစစ်တာကိုပြင်ချင်သလားထောင်ကျပြီးမှအပြင်မှနေချင်သလားဒီလောက်ကြိုက်တယ်လို့လှုပ်လို့ရတဲ့ဥပဒေကိုများမကောင်းမှုပြောနေတာအံ့ပါရဲ့ကွာတဲ့ကတ်တုံးဆရာကတရားဥပဒေစိုးမိုးမှုမရှိပဲမျက်နှာကြီးကဟင်းဘက်ပါနေတဲ့ညှော့ကြိုးလိုလူတို့လိုဆွဲနိုင်ဆက်နိုင်တဲ့တရားစီရင်ရေးနဲ့ဥပဒေကိုထိထိရောက်ရောက်တည်ရောထားတာပါအပြင်မှာလည်းဒီတိုင်းအမှန်တကယ်ဖြစ်ပျက်နေပါတယ်ဥကိုနီကိုလှုပ်ကြံတဲ့တရားခံတွေကိုရုံထုတ်တာမှာအချုပ်ကားမဟုတ်ပဲရိုးရိုးကားတစ်စီးနဲ့ရုံထုတ်လာတဲ့ပုံလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေပါတယ်။နောက်ပြီးတရားခံတွေကမီဒီယာတွေကိုထမင်းဝအောင်စားရကြလို့ကျင်းမောင်းတာကိုလည်းဂျာနယ်စောင်မှာဖတ်လိုက်ရပါတယ်။နောက်ပြီးတောင်သူဒေါခင်ဝင်းတေဆုံတဲ့အမှုမှာလုံခြုံရေးရဲတွေကပြစ်ခတ်လို့တေဆုံခဲ့ပေမဲ့ရဲကတရားခံရှာမရဆိုပြီးပေါ်ပေါ်တင်တင်အမှုပိတ်လိုက်တာကိုလည်းကြုံရရပါတယ်။ဒီလိုမျက်မျက်တက်တာမရှိပဲတစ်ဖက်သက်ဖိနှိပ်ထားတာတွေဥပဒေကိုလက်တလုံးကြားလှုပ်ထားတာတွေစင်ကောင်လုံးတွေ့ထားတာတော့မှစင်ချေရရှာခိုင်းနေတဲ့အမှုတွေမျက်နှာကြီးရဟင်းဘက်ပါနေတဲ့ဥပဒေတွေနဲ့ငါတို့ရင်ဆိုင်နေကြရတာပါငါတို့တကူကတ်တုံးဆရာကပြောင်ပြောင်မြောင်မြောက်လှောင်ပြောင်တေရောထားတာပါကဲပါလူကလေးရေဒီတစ်ပတ်တော့ဒီတစ်ခွက်ကတ်တုံးကလေးနဲ့နားလိုက်ပြရစေဦးမင်းလဲအရင်ငါးစီစပြန်မှာ မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး